အမျိုးသားလွှတ်တော်မှာအရေးကြီးအဆိုတွေဥပဒေတွေဆွေးနွေးရမယ့်ရက်တွေမှာလွှတ်တော်ကိုယ်စားလှယ်တွေခွင့်ယူတာများနေတာကြောင့်အခုလိုဥပဒေအရပါတတ်မှတ်ပြီးပြဋ္ဌာန်းလိုက်တာဖြစ်ပါတယ်။တိုင်းပြည်အတွက်အရေးကြီးတဲ့ကိစ္စတွေဆွေးနွေးရမှာလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ခွင့်ယူတာမျိုးတွေမဖြစ်အောင်ကာကွယ်တဲ့အနေနဲ့ပြဋ္ဌာန်းလိုက်တာဖြစ်မယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ
်။အရေးကြီးတဲ့ဆွေးနွေးစရာရှိတဲ့အခင်းကျင်းတွေမှာလွှတ်တော်ကိုယ်စားလှယ်တွေခွင့်ယူတာမျိုးမဖြစ်အောင်ကာကွယ်တားဆီးတဲ့သဘောဖြစ်ပါရဲ့ရေးကြီးတဲ့ကိစ္စမျိုးဆိုတာလေဆွေမျိုးတွေမိသားစုတွေရဲ့ကြမ်းရင်းမာရေးကလွေပြီးရင်ကြမ်းတဲ့ဥစ္စာတွေကိုခွင့်မပြုနိုင်ဘူးဆိုတဲ့သဘောပါဖြစ်တင်ပါရဲ့ဒါလွတ်တော်ကိုယ်စီတွေကလည်းလွတ်တော်တွင်မှာဆွေးနွေးဖို့အတွက်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်အဲ့တော့ရေးကြီးရဲ့ကဏ္ဍလေးတွေစစ်ကြောင်းပေါ့နော်တွတ်တော်နိုင်ကကြီးကသို့မဟုတ်ဥက္ကဋ္ဌကြီးကလည်းအဲ့လိုမျိုးကြောင်းကြထားပြီးသားကိစ္စမျိုးတွေမှာမပြည့်ရွံ့ဖို့လိုအပ်တာပေါ့ဗျာ။တာမန်ကိုရေးကိုတာကိစ္စကတော့ဘလို့လုပ်ပြီးဖွင့်ပြထိုင်ပါလေပေါ့နော်။ဒါပေမဲ့ရှင်မျိုးသားချင်းတွေအပါဝင်မိသားစုရဲ့နာရေးစသဖြင့်ပေါ့နော်။အဲဒါလေးတွေကတော့ဖြင့်နော်အကျိုးမဝင်ဘူးလို့ပြဋ္ဌာန်းထားပါတယ
်။အဲ့ဒီပြဋ္ဌာန်းလိုက်တဲ့ဥပဒေမှာအမျိုးသားလွတ်တော်ဥက္ကဋ္ဌကအရေးကြီးတဲ့ဥပဒေတွေကိုဆွေးနွေးဖို့၃ရက်ကြိုတင်ပြီးလွှတ်တော်ကိုယ်စားလှယ်တွေကိုအကြောင်းကြားထားမှဖြစ်ပြီးခွင့်မြုကြဖို့အဲ့ဒီဥပဒေကိုပြဋ္ဌာန်းထားတာပါလွှတ်တော်ကိုယ်စားလှယ်အတော်များများဟာအကြောင်းပြချက်မရှိဘဲခွင့်ယူတာတွေများလာနေတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကလည်းပြောကြပါတယ်ခွင့်ရရှိယူတာမျိုးတွေများလာနေကြောင်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဖုံးမြင့်အောင်ကပြောပါတယ်
လူသားလူတော်ဆိုင်ဥပဒေတော့ပြင်တာလေဒုက္ခခွင့်မြူနဲ့လို့သူကကြိုပြီးတော့၃ရက်ကြိုပြောမှာပေါ့သူကအရေးကြီးတဲ့ဆုံးဖြတ်ချက်ဆိုမှသူပြောမှာပါဒုက္ခရောက်မင်းကပြောလို့ပေါ့နော်ဒီသူဥပဒေမှာကိုယ်စလဲလုံးမှာတော့ဒီနေရာတက်ဖို့ကိုယ်စလဲလုတ်ခဲ့တာဟုတ်ဗျအဲ့ဒါကိုလည်းဟလာသူကပါမလေးနဲ့ခွင့်ယူကြလဲပြောကြပြင်တာပေါ့ဒါပေမဲ့ကျွန်တော်ထင်ပါတယ်တချို့လူတွေကြလို့ကျေခွင့်ကိုတောက်လျှောက်ကြည့်ယူနေတာ
အမျိုးသားလူတော်မှာလွတ်တော်ကိုယ်စလဲ168ဦးရှိပြီးလွတ်တော်ပြန်လဲစတင်တဲ့နေမျိုးတွေမှာတော့လွတ်တော်ကိုယ်စားလှယ်ဥယျထောက်ဝက်ကျော်ရှိရမှာဖြစ်ပြီးတာမန်လွတ်တော်အစည်းအဝေးနေ့တွေမှာတော့၃ပုံ၃ပုံရှိရမယ်လို့ဥပဒေမှာပြဋ္ဌာန်းထားပါတယ်လွတ်တော်ပြန်လဲစတင်ပြီးတာမန်လွတ်တော်အစည်းအဝေးတွေမှာခွင့်ယူကြတဲ့လွတ်တော်ကိုယ်စားလှယ်ဥယျများနေတယ်လို့လည်းလွတ်တော်ကိုယ်စားလှယ်တချို့ကပြောကြပါတယ်လွတ်တော်တက်တန်းဟာလည်းကုံဆုံးကန်ဒီအချိန်ဖြစ်တယ်လို့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလိုမျိုးနိုင်ငံအတွက်အရေးကြီးတဲ့ဥပဒေတွေပြဋ္ဌာန်းနိုင်ဖို့အတွက်လွှတ်တော်ကိုယ်စားလှယ်တွေဟာအစည်းအဝေးတွေကိုမပြတ်မကွက်တက်ရောက်နိုင်ဖို့အခုလိုထုတ်ပြန်လိုက်တာမျိုးဖြစ်တယ်လို့လည်းလွှတ်တော်ကိုယ်စားလှယ်တွေကပြောကြပါတယ်ပြည်သူ့လွှတ်တော်ဘက်မှာတော့အမျိုးသားလွှတ်တော်လိုဥပဒေပြင်ဆင်ပြဋ္ဌာန်းတာမျိုးမရှိဘဲဒီတစ်ချိန်လွှတ်တော်အစည်းအဝေးဟာအရေးကြီးတဲ့အချိန်ဖြစ်တာမို့တတ်နိုင်ရင်ခွင့်မြူကြစေလိုကြောင်းပြည်သူ့လွှတ်တော်ဥက္ကဋ္ဌကပြောကြားတာမျိုးရှိတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဇော်မြင့်မောင်ကပြောပါတယ်
ကျွန်တော်တို့ဥက္ကဋ္ဌကတော့ဤတန်ပြောတာပဲဆိုရေးကြီးတဲ့အချိန်ရောက်နေပြီကျောင်းရှိကနေဘယ်သူမှမပြတ်ခွက်နဲ့ပြည့်တဲ့ဘဝဆုံးကတော့ဥရှင်မန်းကဒီစွတ်တော်မှာကိုယ်တိုင်နဲနေတာတွေ့ရတဲ့ခါကျတော့ကိုယ်တိုင်နဲတယ်ပေါ့နော်ကျောင်းရှိကနေဖွင့်ပြီးကြဖို့ရေးကြီးတဲ့အချိန်ရောက်လာလို့ပြောဦးတာတော့ရှိကျွန်တော်တို့ဥက္ကဋ္ဌတော့အများမှားတာလေဒီဒီတစ်ကောက်ကအထူးတော်မှာပါသေးတယ်ဒါကကျွန်တော်တို့ဥက္ကဋ္ဌရဲ့နောက်ပြကိုယ်စဲနေတဲ့ရဲ့တာဝန်တည်သိမ့်နေဆိုရင်ဒါပြည့်စရာအကြောင်းကိုမရှိပါဘူးပြီးလဲပြည့်နေတာဒါရေးကြီးတဲ့အချိန်ရောက်ပြီ
အမျိုးသားလွတ်တော်ဥက္ကဋ္ဌကအရေးကြီးတဲ့အစည်းအဝေးကို၃ရက်ကြိုတင်အကြောင်းကြားထားပြီးကမှအကြောင်းပြချက်ခိုင်လုံမှုမရှိဘဲပြက်ကွက်တယ်ဆိုရင်အဲ့ဒီလွှတ်တော်အမတ်ကိုလွှတ်တော်ကိုယ်စားလှယ်အဖြစ်ကထုတ်ပယ်နိုင်တဲ့အထိအရေးယူနိုင်တယ်လို့အဲ့ဒီဥပဒေမှာပြဋ္ဌာန်းထားပါတယ်ခင်ဗျာ